ကိုကန့်တပ်ဖွဲ့ MNDAA နဲ့ပူးပေါင်းတပ်တွေဇူလိုင်လ3ရက်နေ့ကစတင်ပြီးလာရှိုးမြို့ကိုထိုးစစ်ဆင်တိုက်ခိုက်နေရမှာဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လောလောဆယ်တယ်လီဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးဒီကနေ့နောက်ဆုံးရသတင်းတွေအရတော့ဒေသခံတွေကိုလာရှိုးမြို့ကထွက်ခွာဖို့တတိပေးကြေညာတာတွေရှိနေတဲ့အကြောင်းစစ်ရှောင်သူလာရှိုးမြို့ကန်တူကပြောပါဗျာ။အဲ့
ဒါပြောတာတော့ဒီကဘုတ်ကြေညာမယ်အော်နေလို့ပြောတယ်ဘသူကအော်လဲတော့မသိဘူး။
တနင်္ဂနွေနေ့ကတော့ MNDA တပ်ဖွဲ့ကသူတို့တင်းစီထားတဲ့စစ်ကောင်စီရဲ့တပ်ရင်းတွေနဲ့မြို့တော်ခမ်းမနဲ့တခြားအထင်ကရနေရာတွေကိုဓာတ်ပုံရိုက်ကူးပြီးသတင်းထုတ်ပြန်ခဲ့တာတွေရှိပါတယ်။လောလောဆယ်ထုတ်ပြန်တဲ့သတင်းဓာတ်ပုံတွေထဲမှာအရှိမြောက်တိုင်းစစ်ဌာနချုပ်ရမခရှိမှရိုက်ကူးထားတဲ့ပုံမပါသေးကြောင်းနဲ့စီရေးအရအချက်ချကြတဲ့စင်တောင်ကိုတင်းယူသွားနိုင်တဲ့အခြေအနေရှိနေကြောင်းစစ်ရှောင်နေသူလာရှိုးမျိုးကန်တူကအခုလိုပြောပါဗျာ။ရ
မခရှိမှကြတာပုံမပါဘူး။တိုင်းဆက်ကြရောညာနေကြတော့ပါ။အခုကခြေချင်းတက်ပြီးပါတယ်။တော့ပါသွားတယ်လို့ပါသွားတယ်။ပါသွားတယ်ဤခုံလိုက်လိုက်ထားပါညာ။ကျွန်တော်ပါတဲ့တော့က
စစ်ရှောင်နေသူတခြားလာရှိုးမျိုးကန်တူကလည်းရမခရှိမှရိုက်ကူးထားတဲ့ပုံမပါသေးကြောင်းနဲ့လာရှိုးမျိုးအခြေဆိုင်စစ်ကောင်စီတပ်ရင်းတော်တော်များများကိုကိုကန့်တက်ကတင်းယူထားပြီးရမခတိုင်းဌာနချုပ်အနီးကစစ်ကောင်စီတပ်တွေသာကြံတဲ့အနေအထားရှိတဲ့အကြောင်းအခုလိုပြောပါဗျာ
။မပါဘူးဟုတ်တယ်လေအဲ့ဒါတစ်ချက်အပူတောက်ဆက်တစ်ချက်တစ်ချက်ဒီစစ်ဝါမင်းလေးဝါရဖုံးဒီတင်လေးဘုံမဖုံးပါတယ်ဒီမှာလည်းပါပြီလို့ပြောရမှာပေါ့တန်ချက်ကတော့ပါပြီတော့နော်ပြောမယ်ဆိုရင်တော့အဖိုင်နယ်လေးတော့ဝိုင်တော့ပဲ
သူအနေနဲ့မင်းညကလာရှိုးမှာကြံနေသူတွေနဲ့အဆက်အသွယ်ရခဲ့ရမှာတော့တိုက်ပွဲအတွင်းထိခိုက်သေးဆုံးသူတွေအများပြားရှိနေတဲ့အကြောင်းအခုလိုပြောပါတယ
်။မင်းကတော့ညမှာတစ်ချက်ရလိုက်တယ်။ရတဲ့သူကဆက်လာတဲ့လူတွေကပုံလိုက်ရတဲ့နေရာမှာရောက်တာနဲ့ကျွန်တော်ကိုဆက်တာပေါ့။ဆက်လာတော့တတော်လေးကိုပြင်ခံနေတယ်။ကျွန်တော်တို့ဒီတက်ကြုံရှိရဲ့အရင်ဘင်းရုံရှိရဲ့ဒီတော့ဒီကျွန်တော်တို့မြို့တော်ဖမ်းမရှိဘူးဒီတော့ဒီစစ်စစ်ကိနာတော့ဝိုက်ဆိုရင်အမောင်းလေးပုံထားပြရတဲ့ကြာရဲ့အပီတူအလောင်းလားရမက်ကန်အလောင်းလားဆိုတာကိုဘယ်လိုမှအမိကျဲလို့မရတော့ဘူးပေါ့အကောင်းပါတဲ့ဟာပါခြေတော့ပြည့်ပြတဲ့ဟာပြအိုးတပိုင်းတစားလေးရှိနေဟာလေအပီအစုံမဲ့တဲ့သူတို့ပြောတာတော့လေ
မနေ့ညနေပိုင်းကတော့လာရှိုးထောင်ပေါက်ပြီးအချင်းသားတွေတော်တော်များများလွတ်မြောက်သွားကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလ25ရက်နေ့ကတော့ MNDA ကိုကန့်တပ်ဖွဲ့ကအရှိမြောက်တိုင်းစစ်ဌာနချုပ်ကိုတင်ပိုက်ခဲ့ပြီးလာရှိုးမျိုးဟာလုံးဝလွတ်မြောက်ပြီဖြစ်ကြောင်းကြေညာခဲ့ပါတယ်စစ်ကောင်စီဘက်ကတော့ရမခကိုတင်းယူတဲ့တရင်ဟာမဟုတ်မှန်ကြောင်းတုံ့ပြန်ထားပါတယ်28ရက်နေ့ရုံးကတော့ UWSA ဝါတပ်ဖွဲ့တွေအင်အားရာနဲ့ချီပြီးလာရှိုးမျိုးရင်းကိုဝင်ရောက်လာခဲ့ပါတယ် UWSA ဝါတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဝါတပ်ဖွဲ့ပိုင်ဆက်ယုံတဲ့ကုမ္ပဏီတွေနောက်ဆက်ဆံရေးယုံမိသားစုတွေလုံခြုံရေးအတွက်လာရောက်တာဖြစ်ကြောင်းတရင်ထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဝါတပ်ဖွဲ့တွေဝင်ရောက်မဲ့အကြောင်းအတိပေးထားတယ်လို့ပြောဆိုထားပေမဲ့လာရှိုးမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။မနေ့ညနေပိုင်းကတော့ဝါတပ်ဖွဲ့တွေတန်ရန်ကိုပြန်သွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်း UWSA ဘက်ကတော့အတိပြုချက်မရသေးပါဘူးခင်ဗျာ။